ပြောင်းနိုင်ငံရှန်ဟိုင်းမြို့မှာကျင်းပနေတဲ့ G20 ကမ္ဘာစစ်မှုထိပ်သီးနိုင်ငံ20ရဲ့ဆွေးနွေးပွဲကကမ္ဘာစီးပွားရေးဖွံ့ဖြိုးတိုးတက်ဖို့အတွက်ရှိသမျှမူဝါဒနီလန်ပေါင်းစုံသုံးပြီးကိုယ်နိုင်ငံရဲ့ပြပပုံကိုမြင့်တက်ဖို့အတွက်ငွေတန်ဖိုးချမှုတွေအပြိုင်ဆိုင်မလုပ်ကြဖို့စနေနေ့ကကတိပြုလိုက်ကြပါတယ်။မတည်ငြိမ်တဲ့ငွေကြေးစည်းစိမ်မှုဥရောပတိုက်တွန်းဝင်ရောက်လာနေတဲ့ဒုက္ခသည်တွေရဲ့ပြိပခါနဲ့ EU ဥရောပသမဂ္ဂတွေကနေပြည်ထောင်နိုင်ငံထွက်ခွာမယ့်အလားအလာရှိနေတဲ့အခြေအနေတွေအပါအဝင်ကမ္ဘာလုံးဆိုင်ရာစီးပွားရေးမှာမသေးချာမရေရာမှုတွေများပြားလာနေတယ်ဆိုတာကိုတရုတ်နိုင်ငံရဲ့စီးပွားရေးအချက်အချာမျိုးမှာနေရာကြကျင်းပခဲ့တဲ့ G20 ညီလာခံကထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားပါတယ်။စီးပွားရေးဖွံ့ဖြိုးပြီးနိုင်ငံတွေရဲ့ဖွံ့ဖြိုးမှုနှုန်းဟာတင့်တင့်မြတ်တာတဲ့တိုးတက်မှုနှုန်းရှိသင့်ပြီးစီးပွားရေးမဖွံ့ဖြိုးသေးတဲ့နိုင်ငံတွေရဲ့ဖွံ့ဖြိုးမှုနှုန်းကတော့အားကောင်းနေဖို့လိုအပ်ကြောင်းလည်းကြေညာချက်မှာဖော်ပြထားပါတယ်။ COWA အပြီးအမေရိကန်နိုင်ငံရဲ့ဝန်ကြီး Jack Lew ကသတင်းထုတ်တွေကိုပြောကြားရမှာတော့ငွေတန်ဖိုးမချဖို့သဘောတူညီချက်ရလိုက်တဲ့အပေါ်သူ့အနေနဲ့ကြိုးဆိုကြောင်းနဲ့ပြုပြင်ပြောင်းလဲမှုတွေကိုရှေ့တိုးလှုပ်ဆောင်ကြစေလိုကြောင်းပြောကြားခဲ့ပါတယ်။စီးပွားရေးပြန်လည်ဥမော်လာရေးကနေလွန်လွဲသွားစေမဲ့ဖြစ်စဉ်တွေကိုရှောင်ရှားနိုင်ဖို့ G20 အဖွဲ့အနေနဲ့ရည်ရွယ်ချက်ရှိစွာစုပေါင်းလှုပ်ဆောင်ကြဖို့ IMF နိုင်ငံတကာငွေကြေးရမုံငွေအဖွဲ့အကြီးအကဲ Christine Lagarde ကတိုက်တွန်းပြောကြားလိုက်ပါတယ်။